အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ဟာအမေရိကန်နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားနည်းပညာရပ်ဝဲမှာအော်စတြေးလျနဲ့ဗြိတိန်နိုင်ငံတွေကကာဝေးဝန်ကြီးတွေနဲ့တောက်ချာနေမှာတွေ့ဆုံပြီးတရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့စီရေးအင်အားကိုတံပြန်နိုင်မှုရည်ရွယ်တဲ့နျူကလ িয়ার စွမ်းအင်သုံးရှင်ငုတ်သင်္ဘောတွေနဲ့တခြားအဆင့်မြင့်နည်းပညာဆိုင်ရာတွေမှာပူးပေါင်းဆောင်ရွက်ကြီးဆွေးနွေးခဲ့ကြပါတယ်။ AUKUS လို့ခေါ်တဲ့ Australia, Britain, American မဟာမိတ်သုံးနိုင်ငံရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအရ2030ခုနှစ်တွေတဲမှာ Australia ကနျူကလ িয়ার စွမ်းအင်သုံးရှင်ငုတ်သင်္ဘော3စီးကို American ဆီကဝယ်မှာဖြစ်တယ်လို့အရှိအရှာကအင်အားကြီးတရုတ်မလို့လာမဲ့တခြားအစီအစဉ်တွေလည်းပါဝင်ပါတယ်။အခုတွေ့ဆုံမှုမှာကာဝေးဝန်ကြီး3ဦးဩဂတ်3ရက်ဆိုင်သဘောတူညီချက်ရဲ့နောက်ဆုံးအခြေအနေတွေကိုဖြည့်ဆွတ်ဆွေးနွေးမယ်လို့ American Pentagon စစ်ဌာနချုပ်ကအစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်။ New Swain 3ရင်းငုတ်သင်္ဘောတွေဝယ်ယူမှာကမမှန်ကန်တဲ့လောက်ရက်ဖြစ်ပြီးဒီ3နိုင်ငံစလုံးကအန္တရာယ်လမ်းကြောင်းကိုရှောက်လန်းနေကြတယ်လို့ဒီနေ့အစောပိုင်းကတော့တရုတ်ကသတိပေးခဲ့ပြီးသဘောတူညီချက်ကိုရှုတ်ချခဲ့ပါတယ်။ American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့အရင်လက San Francisco မှာတွေ့ဆုံတုန်းကတော့နှစ်ဖက်စလုံးကတင်မာမှုတွေကိုရှော့ချဖို့ခရီးပြုတ်ခဲ့ကြပြီးအစစ်မြင့်စည်ရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူထားခဲ့ကြတာပါခင်ဗျာ။